အမျိုးသားညီညွတ်ရေးအစိုးရ MUG ကိုတရားဝင်ဖွဲ့စည်းနိုင်ခြင်းဟာအာဏာရှင်စနစ်အပိတချုပ်ငြိမ်ရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်အရေးကြီးတဲ့ခြေလှမ်းသလန်းကိုလှမ်းလိုက်တာဖြစ်တယ်လို့ဒီလိုဖွဲ့စည်းတဲ့ပေါ်မှာ BBSD အနေနဲ့ဝန်မြောက်တယ်လို့တိုင်းတိုင်းပြည်ရဖွဲ့ဆယ်ဖွဲ့ရဲ့ PPSD ရန်ရည်ဖွဲ့ကောင်းဆောင်ဗိုလ်ချုပ်ကြီးရွတ်စိတ်ကပြောဆိုလိုက်တာပါအပြည့်ရတိုင်းသားလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းစီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ကဒီကနေ့ဧပြီလ26ရက်နေ့မှာအွန်လိုင်းပေါ်ကကျင်းပတဲ့စီဝေးတွင်အဖွဲ့မိတ်ကွန်းထဲမှာသူကပြောခဲ့တာပါဒါပေမဲ့ NUG ကိုတရားဝင်အစိုးရဖြစ်လက်ခံကြောင်းပူးပေါင်းဆောင်ရွက်မဲ့အကြောင်းတွေမပြောတဲ့အတွက်ဗိုလ်ချုပ်ကြီးရွတ်စိတ်ရဲ့ပြောဆိုချက်ဟာနိုင်ငံရေးရတာဏမန်ရေးရဆန်ပြောဆိုတာလို့နိုင်ငံရေးလိမ့်လာသုံးသပ်သူဒီဘောမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ်
။နည်းနည်းတန်တမာရေးထိုင်တာပေါ့နော်။ NUG လက်လိုက်ညီမအစိုးရဖွဲ့တဲ့အပေါ်မှာထောက်ခံတယ်ဆိုတာကတော့နည်းနည်းသူတို့ဒီဘက်ကကျွန်တော်နည်းနည်းဆွေးနွေးနေတဲ့ဖြစ်စဉ်ကိုထိတိုင်နေတာပေါ့နော်။သို့တော်လည်းအဲ့ဒီ NUG ထဲမှာမပါဘူးဆိုလို့ရှိရင်တော့နည်းနည်းနည်းနည်းတော်သေးတာပေါ့။ဒီဘက်ကဖွင့်လှမ်းနေတာပေါ့။NUG မှာပါတယ်နောက်သူတို့ဖွဲ့စည်းမဲ့ပြည်သူ့ကာကွယ်ရေးတပ်မတော်ဆိုတာတွေမှာလည်းတက်တက်ကြွပါမယ်ဆိုရင်တော့ပြဿနာရှိပြီလို့ပြောနိုင်တယ်နော်အဓိကတော့တန်တမာရေးရပြောတဲ့သဘောပါပဲကိုလည်းဘာမှလုပ်ပြမလို့တဲ့သိကြမျိုးပေါ့ဗျာသူကလုပ်တဲ့ဥစ္စာကိုအားထောက်ကမ်းပါတယ်ခင်ဗျာမှန်ပါတယ်ခင်ဗျာဆိုတဲ့ဟာမျိုးပေါ့အဲဆိုတော့အာဏာသိမ်းတာကိုလည်းထောက်ခံရမရဘူးပေါ့နော်အဲတခါဟိုဘက်ကနေပြီးတော့အာဏာသိမ်းတာကိုဆန့်ကျင်ပြီးတော့ဒီပြန်တိုက်မယ်ဆိုတဲ့ဟာကိုလည်းအဲကျွန်တော်တို့အားပေးအားမြောက်ရအပူပေါင်းရလည်းမရောက်ဘူးပေါ့
စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ရင်ပေါ်ပေါက်လာတဲ့နှွေဦးတော်လှန်ရေးတွင်စစ်တပ်ရဲ့ဖိကတ်မှုကြောင့်တိတ်ဆုံးခဲ့တဲ့အယက်သား950ကျော်အတွက်စစ်ကောင်စီခေါင်းဆောင်တွေကတာဝန်ယူရမယ်လို့တော့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSSC ရဲ့ခေါင်းဆောင်ဖြစ်တဲ့ဗိုလ်ချုပ်ကြီးရွတ်စက်ကပြောကြားခဲ့ပါတယ်ပြီးခဲ့တဲ့ရက်ကအင်ဒိုနီးရှားနိုင်ငံဂျာကာရာမြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်တီးစည်းဝေးသဘောတူညီချက်တွေဖြစ်တဲ့အကြမ်းဖက်မှုတွေချက်ချင်းရတရေးသက်ဆိုင်ရာဖွဲ့စည်းအားလုံးတွေ့ဆုံဆွေးနွေးရေးတွေ့ဆုံဆွေးနွေးရေးကိုအာဆီယံထူးကူဆွေးနွေးကဂျာဝင်ဆက်ဆက်ပေးရေးလူရာချင်းစာနာမှုဆိုင်ရာကူညီပေးရေးနဲ့အာဆီယံထူးကူဆွေးနွေးမြန်မာပြည်တွင်းကိုဝင်ရောက်ပြီးသက်ဆိုင်ရာဖွဲ့စည်းတွေနဲ့တွေ့ဆုံခွင့်ရရေးစတဲ့ချက်တွေကိုငင်းချိုင်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ BBSD နေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းထက်တွင်ပြောဆိုခဲ့ပါတယ်။ဒီအပေါ်မှာနိုင်ငံရေးလိလသုံးသပ်သူဦးရဲထွန်းကအခုလိုပြောပါတယ်
။အခုလိုအာဆီယံတို့ဘာတို့ရဲ့ထုံးပြချက်ကိုပူးပေါင်းဆောင်ရွက်သွားမယ်လို့ဘာတို့ဆိုတာတွေကတော့ဒီပြားအားဖြင့်တော့နိုင်ငံရေးသဘောထောင်တာပေါ့နော်နိုင်ငံရေးအရာဘာပဲဖြစ်ဖြစ်အပြုသဘောနဲ့ပြဿနာတွေဖြေရှင်းသွားဖို့ဆိုတဲ့သဘောထောင်တာပေါ့။ဒါကြောင့်လို့ဆိုတော့အာဆီယံထုတ်ပြန်ချက်ကမြန်မာကိုယ်စားလှယ်ပေါ့မြန်မာပြည်ကမြန်မာနိုင်ငံကသွားပြီးတော့တက်တဲ့ကိုယ်စားလှယ်ကာဝေးဦးစီးချုပ်မင်းအောင်နိုင်ရဲ့သဘောတူညီချက်နဲ့ပဲချမှတ်တယ်လို့ကျွန်တော်တော့ယူဆတယ်။ဒါကြောင့်လို့ဆိုတော့သူကထုတ်ပြန်ချက်တစ်ခုကိုသူကနိုင်ငံကသဘောမတူရင်ချလို့မရဘူးလေသူတို့ဒီလိုသဘောတူနိုင်အောင်တချို့အချက်တွေဖြုတ်ပေးရတယ်ဥပမာအားဖြင့်ဒီဒိတ်တိန်ခံဖန်စီခံထားတဲ့ပုံပုံလေးအားလုံးပြန်လွတ်ပေးဖို့ဆိုတဲ့အချက်မျိုးမပါတာပေါ့နော်ကာဝေးဦးကြီးချုပ်ကလည်းသဘောတူခဲ့တဲ့ဆုံးဖြတ်ချက်ယူဆရတာပေါ့နော်အဲ့လိုဖြစ်တဲ့ဆိုတော့အဲ့ဒါကိုသူက PPSC ကထောက်ခံတယ်ပူးပေါင်းဆောင်ရွက်မယ်ဆိုတော့ဒါကတော့ပြဿနာမရှိတော့ဘူး
ဧပြီလ16ရက်နေ့မှာအမျိုးသားညီညွတ်ရေးအစိုးရ MUG ကိုတရားဝင်ဖွဲ့စည်းကြောင်းပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPH ကနေကြေညာခဲ့ရမှာ PPSC ထဲမှာပါတဲ့အချင်းမျိုးရသဦး CNF ဖွဲ့ထဲကဒေါက်တာဆလိုင်းလျံမုတ်စာခေါင်ကလည်း MUG အစိုးရဖွဲ့ထဲပါဝင်လာတာတွေ့ရပါတယ်မွန်ပြည်ပါတီဘုံလူမှုဆောင်ကော်မတီဝင်နိုင်အောင်မငေးကတော့လက်ရှိနိုင်ငံရေးခင်းကျင်းမှာသတိကြီးကြီးထားလှုပ်ဆောင်သွားရမယ်လို့သူ့ရဲ့မြင်ကိုမွန်ပါတာနဲ့အခုလိုပြောပါတယ်
ကဲရမုန်းနကောတကြတော့နော်နော်နော်ပရင်တက်မွေချက်ကြောက်နကောအွန်တရိုင်းနုစမ္ဘာ
အခုလိုအခြေအနေမျိုးမှာသတိကြီးကြီးထားရပါမယ်မိဖက်ဆက်ဆက်မှုတွေဟာအန်ဒီယနှစ်ဖက်စလုံးရှိတတ်ပါတယ်အန်ဒီယကြီးကြီးတေးတေးနှစ်ဖက်လုံးမှာရှိနေပါတယ်ဒါကြောင့်မို့ကျွန်တော်တို့အနေနဲ့မန်ကန်စွာသုံးသပ်ဆုံးဖြတ်သပ်ဖို့လိုပါတယ်ဆုံးဖြတ်ချက်တွေမှားတာနဲ့မိမိတူဦးသီးအတွက်သာမကဘူးတမျိုးသားလုံးအတွက်ပါအန်ဒီယစနဲ့ထိတ်တိုက်တူရင်ဆိုင်ရပါလိမ့်မယ်ဆိုပြီးမွန်ပါတာလိုပြောဆိုသွားတာပါငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PBSC စီဝေးကိုမနေ့ဖန်ဧပြီလ28ရက်နေ့ထိဗီဒီယိုကွန်ဖရင့်နဲ့ကျင်းပနေပြီးပါတွေအသေးစိတ်ဆွေးနွေးနေတယ်လဲဆိုတာတော့မသိရသေးပါဘူးဒီစီဝေးမှာကရင်မျိုးရာစီယုံ KNU Shami Pianle to Tang Yi Kongsi, Tang Bai Shami Tamro, Asi SSC, Momide Party, NNSP, Yamanangalu Sanya, Changdamia, Democratic Tau, ABFDF, Yikan Bi Lumyang Yi Party, ELB, Chimura Tau CNF, Democracy Jobu Gian Tamro, TGB, Sara Puesa, Wet Kongsong, Sunu Nidale, Pipare, Pigre Ebrela Nayani Machin by PC Kere, BBSC, Siwe Dungaro, စစ်ကောင်စီတပ်ကနေလက်နက်မဲ့ပြည်သူတွေကိုအကြမ်းဖက်တပ်ဖြတ်နေနေမှုကိုရန်တမ်းဖို့ဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုအများဆုံးလှုပ်ပေးဖို့ပြည်သူတွေဆင်နွှဲနေတဲ့မျိုးဥတော်လိုင်းကြီးနဲ့ CDN လှုပ်ရှားမှုတွေကိုဆက်လက်ကူညီပေးသွားမယ်ဆိုတာနဲ့ CRP အရနှစ်ထောင်ချီဖွဲ့စည်းပုံဥပဒေကိုပြတ်သိမ်းကြောင်းဖက်ဒရယ်ဒီမိုကရေစီပြည်ညင်ကြီးညာချက်ကိုကျေစွကြောင်းကြီးညာချက်ထုတ်